အမေရိကန်သမ္မတအင်ဂျီရောအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုအနီးကစောင့်ကြည့်နေတယ်လို့အင်္ဂါနေ့အင်ဂျီရောသတင်းစာရှင်းလင်းပွဲအတွင်းသမ္မတရဲ့ပြောခွင့်ရကပြောဆိုသွားပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကထင်ရှားတဲ့လွှတ်တော်အမတ်2ဦးကလည်းစက်တင်ဘာ6ရက်နေ့တရက်ထဲမှာပဲဒေါက်ဆန်းစုကြည်စီကိုရခိုင်အရေးနဲ့ပတ်သက်လို့တီးခြားစာတွေရေးသားပေးပို့ခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အမေရိကန်အနေနဲ့ဘယ်လိုချင်းကပ်လှုပ်ဆောင်သင့်တယ်ဆိုတဲ့အပေါ်တမ်မာကြီးဟောင်းရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကစူးစီးတင်ပြပါလိမ့်မယ်
။အင်္ဂါနေ့ကလွတ်တဲ့အမေရိကန်သမ္မတအင်ဂျီရောပုံမှန်သတင်းစာရှင်းလင်းပွဲတွင်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကိုအစီရင်ခံတင်ပြထားပါလားဆိုတာနဲ့မကြခင်ကျင်းပတော့မယ့်ကုလသမဂ္ဂထွေထွေညီလာခံမှာဒီအခြေအနေနဲ့ပတ်သက်ပြီးခေါင်းဆောင်တဦးဦးနဲ့ဆွေးနွေးပြောဆိုဖို့ရှိပါသလားဆိုတဲ့မေးခွန်းပေါ်ပြောခွင့်ရဆာရာဆန်ဒါစ်ကပြန်ဖြေသွားတာပါ
I know this is something that we're monitoring closely but I'm not aware of any specific conversation.
ဒါဟာကျမတို့အနီးကစောင့်ကြည့်နေတဲ့အခြေအနေတခုဆိုတာကျမသိပါရယ်။ဒါပေမဲ့လက်ရှိအချိန်မှာတော့ဆွေးနွေးပြောဆိုဖို့စီစဉ်ထားတာမျိုးရှိတယ်လို့ကျမသိမှတ်ထားပါဘူး။ဒါပေမဲ့ပုံမှန်လုပ်နေတယ်လို့ပါပဲ။အဲ့ဒီလိုတွေးဆုံတာမျိုးရှိလာရင်တော့သတင်းထုတ်ပြန်ပေးမှာပါ
။ဒီခိုင်းမီနာမှာလက်ရှိဖြစ်နေတဲ့အခြေအနေကအားလုံးအတွက်တကယ်ကိုစိုးရိမ်ဝေရဖြစ်နေတာကြောင့်ပို့ပြီးတော့အလင်းမြန်လှုပ်ဆောင်ဖို့လိုနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မန်ကြီးဟောင်းဒေရစ်မစ်ချယ်ကဗီယိုကိုပြောပါတယ်ပထမဆုံးအနေနဲ့လိုရမှာကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေဖြစ်နေရောက်နေသူတွေကိုကူညီဆောင်ရှောက်ဖို့ဖြစ်တယ်လို့တမ်မန်ကြီးမစ်ချယ်ကပြောပါတယ
် They're in a desperate situation Bangladesh is not a rich country they need support they need food they need shelter they need all these
သူတို့ဟာတကယ်ကိုဆိုးရတဲ့အခြေအနေမှာရောက်နေပါတယ်ဘင်္ဂလားဒေ့ရှ်ဟာချမ်းသာတဲ့နိုင်ငံတစ်ခုမဟုတ်ပါဘူးစနရိတ်ခံတဲ့အမိုးအကာတွေအပါအဝင်ဒုက္ခတွေအတွက်အခြေခံလိုအပ်ချက်တွေအလုံးသူတို့လိုအပ်နေပါတယ်။ဒါအပြင်သူတို့ရဲ့မူလကြေးရွာတွေစီကိုအချိန်နဲ့တပြေးညီပြန်သွားနိုင်ရေးအတွက်လည်းကျွန်တော်တို့အားပေးသင့်ပါတယ်။ဆိုတော့လူတွေကိုအကူအညီပေးဖို့ကနံပါတ်1အချက်ပါ
။ဒုတိယအနေနဲ့ကိစ္စရပ်နှစ်ခုနဲ့ပတ်သက်ပြီးအထူးပွန့်ပွန့်လင်းလင်းပြောဆိုဖို့လိုတဲ့ကြောင်းတစ်ခုကရခိုင်မြောက်ပိုင်းမှာနေထိုင်တဲ့အခုအခါဒုက္ခတွေဖြစ်နေကြတဲ့သူ့အခေါ်အားဖြင့်ရိုဟင်ဂျာတွေအပါအဝင်အရီဒီဒါမှာနေထိုင်သူအလုံးကိုအစိုးရအနေနဲ့အကာအကွယ်ပေးဖို့ဖြစ်ပြီးနောက်တစ်ခုကတော့ ERSA အဖွဲ့နဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းလူသိရှင်ကြားပြောဆိုဖို့ဖြစ်တယ်လို့မစ္စတာမစ်ချယ်ကအကြံပေးပါတယ
်။ So if there is abuses we need to certainly speak out on that and bear witness to the tragedy that we're seeing in real time.
မတော်မတရားလုပ်တာတွေရှိတယ်ဆိုရင်အဲ့ဒါကိုတရားပေါက်လူသိရှင်ကြားပြောဆိုရမှာဖြစ်တယ်လို့ကျွန်တော်တို့အချိန်နဲ့တပြေးညီတွေ့နေရတဲ့ဘေးဒုက္ခတွေဖြစ်နေတယ်ဆိုတာကိုလက်တွေ့ပြရပါမယ်။ဒီချိန်ထဲမှာပဲ ARSA နဲ့ပတ်သက်ပြီးလူသိရှင်ကြားပြောရပါမယ်။ဘာကြောင့်လဲဆိုတော့ဘာဖြစ်ခဲ့တယ်ဆိုတာနဲ့ဖြစ်ခဲ့တဲ့အချိန်ကိုကြည့်မယ်ဆိုရင်သူတို့ဟာရိုဟင်ဂျာတွေရဲ့အကျိုးစီးပွားကိုတကယ်ပဲစဉ်းစားဖို့တောင်မရပါဘူး။ဒီပေါ်တုံ့ပြန်ချက်ကလက်ရှိဖြစ်ထားတဲ့ပုံအတိုင်းရှိမယ်ဆိုတာသူတို့သိထားပြီးသားဖြစ်ပါမယ်။ဒါဟာရိုဟင်ဂျာအသံပိုင်းကဘယ်သူ့ကိုမှအထောက်အကူမဖြစ်ပါဘူး။အကြမ်းဖက်တက်ခိုက်တာကနေဘာအဖြေမှမရပါဘူး။မြန်မာနိုင်ငံဘက်ကပဲဖြစ်ဖြစ်ရိုဟင်ဂျာဘက်ကပဲဖြစ်ဖြစ်အကြမ်းဖက်လုပ်ရနေတော့ဒါအတွက်အဖြေကိုရမှာမဟုတ်ပါဘူး။
ဒါ့အပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအချိန်နဲ့တပြေးညီအကောင့်ထဲပို့ရေးအထူးအလေးထားဖို့လည်းမစ္စတာမစ်ချယ်ကထောက်ပြပါတယ
် It's now been lost in the shuffle to a degree though Dossu I think did mention it just in the past day that they remain committed
ခုကတော့ဒီကိစ္စကအတိုင်းအတာတစ်ခုထိအာယုံဆိုင်မခံရတဲ့အခြေအနေမှာရှိနေပါတယ်ဒီအပေါ်မှာတန်ဋိဌာန်အခိုင်အမာရှိတယ်ဆိုတာမကြသေးခင်ကပဲဒေါက်ဆန်းစုကြည်ကပြောခဲ့ပါသေးတယ်အဲ့ဒီအကြံပေးချက်တွေကိုအချိန်နဲ့တပြေးညီကယူဒီဇိုင်းနဲ့ဘလို့အကောင့်ထဲပေါ်သင့်တယ်ဆိုတာကိုအစိုးရနဲ့အသေးအချာပြောဆိုဆွေးနွေးသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဒါဆိုရင်အပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းနဲ့အရှိန်အဟုန်ကိုရလာမှဖြစ်ပြီးဘသူမှအကြမ်းဖက်နီလန်တုံဖြည့်ရှင်းဖို့အခွင့်အရေးရတော့မှာမဟုတ်ပါဘူး
။ဒီတော့တင်ပါပဲအမေရိကန်အောက်လွတ်တော်နိုင်ငံသားကြီးရာကွန်ပဏီဥက္ကဋ္ဌအထက်လွှတ်တော်အမတ်အက်ဒရိုက်စ်ကစက်တင်ဘာလ6ရက်နေ့စွဲနဲ့ဒေါက်ဆန်းစုကြည်ထံကိုစာတစောင်ရေးသားပေးပို့ခဲ့ပါတယ်။သူခေါ်အားဖြင့်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်ဆိုင်းဖို့ရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိခွင့်ပြုဖို့နဲ့သတင်းတော့တွေကိုတော်ခွင့်ပြုဖို့မြန်မာအစိုးရကိုတိုက်တွန်းပါကြောင်းအောက်လွတ်တော်အမတ် Advice ရဲ့စာထဲမှာဖော်ပြထားပါတယ်။အထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌထင်ရှားတဲ့ထက်လွတ်တော်အမတ်ဂျော်မန်ဂိန်းကလည်းစက်တင်ဘာလ6ရက်နေ့စွန်းနဲ့ပဲဒေါက်ဆန်းစုကြည်ထံကိုစာတစောင်ရေးသားပေးပို့ခဲ့ပါသေးတယ်။ရခိုင်ပြည်နယ်ကသူ့အခေါ်အတိုင်းဆိုရင်ရိုဟင်ဂျာလူမှုအပေါ်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေကြောင့်မိမိရဲ့ပိုကြီးမားလာတဲ့စိုးရိမ်ချက်ကိုဖော်ပြဖို့နှစ်ပေါင်းများစွာကြာပြီဖြစ်တဲ့မိတ်ဆွေတို့အနေနဲ့ဒီစာကိုရေးပါတယ်လို့မစ္စတာမက်ဂိန်းကသူ့စာထဲမှာပြောထားပါတယ်။ဒါ့အပြင်နော်ဝေးနိုင်ငံသားရေးဝန်ကြီးကလည်းရခိုင်ပြည်နယ်ကလူသားစာနာမှုဆိုင်ရာအခြေအနေပေါ်အထူးပဲစိုးရိမ်နေကြောင်း အကြမ်းဖက်လို့ရက်တွေအဆုံးသတ်ဖို့အတွက်အထူးသဖြင့်အာဏာပိုင်တွေမှာတာဝန်ရှိတဲ့အကြောင်းမကြသေးခင်ရက်ပိုင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ။